ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာလည်းဒီနေ့ရွေးကောက်ပွဲတွေစတင်နေပါပြီ။မဲဆန္ဒရှင်815သန်းအနေနဲ့သတင်းပတ်5ပတ်အတွင်းမှာကာလာပိုင်းခြား9ပိုင်းခွဲပြီးမဲပေးကြမှာဖြစ်ပါတယ်။မဲပေးသူတွေအနေနဲ့အိန္ဒိယရဲ့အောက်လွှတ်တော်ဖြစ်တဲ့လောက်စဘာခေါ်ပြည်သူ့လွှတ်တော်ရဲ့အမတ်နေရာပေါင်း943နေရာအတွက်ရွေးချယ်ပေးကြမှာပါ။ဟိန္ဒူဘာသာဝင်အမျိုးသားရေးဝါဒီဖြစ်သူနရန်ဒရာမော်ဒီဦးဆောင်တဲ့ BJP လို့လူသိများတဲ့ပါရာတီယာဂျနတာပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတွေအနေနဲ့မဲအများဆုံးရောက်ဖို့ခမန်းချက်တွေထွက်ပေါ်နေပါတယ်။ဒါပေမဲ့နောက်ဆုံးထွက်တဲ့ရေကောက်ပွဲစစ်တမ်းတွေရတော့ BJP ပါတီအနေနဲ့90ရာခိုင်နှုန်းကျော်မဲအများစုရောက်ဖို့ကတော့အများကြီးလိုလိမ့်မယ်လို့ခမန်းထားပါတယ်။အိန္ဒိယနိုင်ငံမှာဒီ BJP ပါတီနဲ့လက်ရှိအာဏာရကွန်ကရက်ပါတီပါတီကြီးနှစ်ခုရှိရမှာအစိုးရဖွဲ့နိုင်မှုပါတီကြီးတစ်ခုခုအနေနဲ့အနည်းဆုံးမဲပေါင်း292မဲရမှာသာဖြစ်ပါတယ်။မဲပေးသူတွေနဲ့မဲယုံဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လုံခြုံရေးကိုလည်းတိုးမြှင့်ပြင်ဆင်ထားပါတယ်။မဲပေးမှုတွေငြင်းချမ်းဖြစ်ဖို့အတွက်တပ်သားပေါင်း300,000ချီချထားဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ။